ကုလသမဂ္ဂလူ့အခွင့်အရေးသူကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့သူခီစဉ်အတွင်းမှာနေပြည်တော်ကအစိုးရအရာရှိအာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးကကွယ်ရေးဝန်ကြီးဌာနကအစိုးရအရာရှိတွေအပါအဝင်သမရယုံပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရန်ကုန်ရုံးရဲ့ပြည်ချရေးတာဝန်ခံဦးဝေးဝင်းကပြောပါရယ်။အပြည့်စုံကိုတော့ကိုအောင်ရဲမောင်ကပြောပြမှာပါ။
မစ်ရန်ဟီလီရဲ့ခုနှစ်ရက်မြောက်နေ့မြန်မာနိုင်ငံခီးစဉ်အတွင်းမှာနေပြည်တော်ကအစိုးရဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရန်ကုန်ရုံးရဲ့ပြည်ချရေးတာဝန်ခံဦးဝေးဝင်းကပြောပါရယ
်။နိုင်ငံခြားရေးပြည်ထောင်စုဝန်ကြီးဦးဝန်းနာမောင်နဲ့တွေ့ရပြီးတော့ကောက်ဝဲကြီးဝန်ကြီးဌာနပေါ့နော်ဒုတိယဝန်ကြီးပူချိုးကျွန်းနဲ့တွေ့ပါတယ်။အာရှင်းနေကျုပ်တို့တင်းရှင်နဲ့တွေ့တယ်။နိုင်ငံတော်သမ္မတဝန်ကြီးပေါ့နော်ဦးသိန်းနဲ့တွေ့တယ်။နောက်တစ်ခါဝန်ကြီးဦးအောင်မင်းနဲ့တွေ့ပါပေါ့ဒီမှာပြည်စင်တာပုဂ္ဂိုလ်နဲ့မတွေ့ပါနဲ့
။မစ္စယန်ဟီလီအနေနဲ့သမ္မတရုံးဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံချိန်မှာမြန်မာညီညွတ်ရေးစင်တာ MPC ကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖြစ်ခဲ့တာပါဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့မြန်မာညီညွတ်ရေးစင်တာရဲ့အကြီးတန်းအရာရှိတူကတွေ့ဆုံဖြစ်ခဲ့ချိန်မှာဆွေးနွေးဖြစ်ခဲ့တာကိုအခုလိုပြန်ပြောပြပါရစေ
ချမ်းပြည်နယ်ထက်နေရာသွားချင်တယ်အဲ့ဒီနေရာကိုအစိုးရသွားခွင့်မပြုဘူးအဲ့ဒါသူဟိုဟာဖြစ်တယ်ပေါ့သူဟိုဟာဖြစ်တယ်ဆိုတော့ဝန်ကြီးဦးအောင်မင်းကပြန်ပြောလိုက်တယ်ဒီဟိုဟာကတော့အခုလောလောဆယ်ဟိုပေါ့ Nationwide Ceasefire Agreement မထိုးနိုင်သေးတဲ့အတွက်လုံခြုံရေးအရာအန်ရယ်ဖြစ်တဲ့အတွက်အစိုးရအခွင့်မပြုတာပါပေါ့နော်။လာရှိုးမှာသူကမေးတာက IDP camp ရှိလားဆိုလာရှိုးရဲ့ IDP camp ဆိုတာကဟိုတိုက်ပွဲဖြစ်တဲ့ခါကျရင်ရွာကလူတွေမြို့ပေါ်တက်လာတယ်။တိုက်ပွဲအချိန်ကျသွားတဲ့ခါကျရင်သူတို့ကပြန်ဆင်းတယ်။နံပါတ်1ကသူရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်action plan ကိုသူတည်ချင်တယ်ပေါ့။တည်ချင်တယ်ဒီအခုဒုသမရဆိုင်မောက်ခံဦးဆောင်တဲ့လုပ်နေတဲ့ဟာကျွန်တော်တို့ရခိုင်ကော်မရှင်ကတင်ပြတဲ့ဟာကိုသူပြချင်တယ်တဲ့အဲ့တော့ဟိုပေါ့သူသက်ဆိုင်တဲ့ဟာကိုသူတောင်းလို့ရှိရင်ရမှာပါလို့ယူအောင်မင်းကအဲ့ဒီရခိုင် action plan မှာမပါဘူးမပါတဲ့ခါကျတော့သူကဒုသမရဖြစ်ဖြစ်အဲ့ထက်ကပါတဲ့ဝန်ကြီးတယောက်ရောက်ဖြစ်ဖြစ်သွားပြီးတော့သူတို့နဲ့ဆက်သွယ်လိုက်ပါပေါ့တတိယချက်ကဘာလို့ nationwide ceasefire agreement မထိုးနိုင်တာလဲပေါ့အဲ့တော့သူကမေးတယ်ဝန်ကြီးကပြန်ဆင်းကြတာပေါ့သူအဲ့ဒါခုသူတို့လည်းစူးစမ်းနေတယ်ပေါ့စူးစမ်းနေတယ်ဆိုတဲ့ဟာကိုပြန်ဆင်းကြတယ်ဖြစ်နိုင်ရင် February လလောက်ဖြစ်နိုင်တယ်လို့ယူဆတယ်ပေါ့ဗျာမဖြစ်လည်းမဖြစ်ဘူးပေါ့
မနေ့ကမှလည်းမစ်ဆန်ဟီလီအနေနဲ့နေပြီးတော့မှပဲရှိနေမှာဖြစ်ပါတယ်အစိုးရဘက်ကတွေ့တဲ့သူတချို့နဲ့တွေ့ဆုံပွဲတွေရှိအောင်မယ်လို့လည်းဦးဝင်းကပြောပါတယ်မူလကသဘောတူထားပြီးဖြစ်တဲ့ကုလသမဂ္ဂမဟာမင်းကြီးယုံမြန်မာနိုင်ငံမှာအမြန်ဖွင့်ခွင့်ရရေးအတွက်သူခီးစဉ်အတွင်းမှာအစိုးရအဖွဲ့ကိုတွန်းအားပေးဖို့လိုတယ်လို့လည်းမြမအရေးလေးလာကဲ့ဖြစ်ဒေါက်တာရေမျိုးသိန်းကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာဒီလူခွင့်ရေးကိုယ်စားလှယ်ကပုံမှန်မြန်မာနိုင်ငံကိုလာရောက်တာလည်းပဲဒါမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုဆန့်ကျင်တဲ့နေရာမှာကျွန်တော်ဖြစ်ရောက်တယ်လို့ယူဆတယ်တော့တဖက်ကကြတော့ဘာလဲဆိုတော့ကျွန်တော်မြန်မာနိုင်ငံမှာဒီလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံဖွင့်မှုကိစ္စပေါ့နော်လူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ပြီးတော့အဲ့ဒီယုံကနေပြီးတော့မြန်မာနိုင်ငံမှာယုံထိုင်ပြီးတော့လူခွင့်ရေးဆိုင်ရာအခြေအနေတွေကိုဆင်ဆက်မပြတ်လေ့လာနိုင်ဖို့ဟာပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကမြင်တယ်ဗျာ
မစ္စယန်ဟီလီအနေနဲ့သူခီးစဉ်အတွင်းမှာနိုင်ငံရေးကျင်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမအရေးလေးလာအကဲဖြတ်တို့အပါအဝင်မီဒီယာလောကတွေကတာဝန်ရှိသူတို့နဲ့လည်းတွေ့ဆုံခဲ့တာပါရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးအခြေအနေတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကလေ့လာခဲ့ပါတယ်အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်ပေးဖို့ရှိပါတယ်ခင်ဗျ